ဥရောပသမဂ္ဂ EU မြန်မာနိုင်ငံအတွက်၄ချိန်မြောက်ပေးအပ်တဲ့ Schuman Award ငြိမ်းချမ်းရေးနဲ့လူခွန်ရေးဆုကိုမြန်မာနိုင်ငံကငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွန်ရေးအတွက်ကြိုးပမ်းနေကြတဲ့လွေပိုးငယ်တောင်းတို့မျိုးဆက်အဖွဲ့နဲ့ရှင့်နေဦးကြည်မြင့်တို့ရသွားပါတယ်။စုပေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွက်၄ချိန်မြောက်ဖြစ်တဲ့ရှူမန်လူအခွင့်အရေးနဲ့ငြိမ်းချမ်းရေးစုပေးအပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တန်မတ်ကြီးနေအိမ်မှာဖေဖော်ဝါရီလ19ရက်နေ့ညနေပိုင်းကကျင်းပခဲ့တာပါ။မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိနိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုတန်ကြပ်ထိုးခဲ့လို့ထောင်ကျခံခဲ့ရတဲ့ကြောင်းသားအဖွဲ့တွေဖြစ်တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့အမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့တအန်းတိုင်းရင်သူလွေပိုးငယ်နဲ့လူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးနေတဲ့ရှေ့နေဦးကြည်မြင့်တို့ကိုဒီနှစ်အတွက်ဆုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဆုရတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ဟာတက်မတော်ဂုံတိတ်ခါညှိုးစေတဲ့အတုံးတွေနဲ့တန်ကျပ်ထိုးခဲ့တဲ့ဆိုပြီးတက်မတော်ဘက်ကအမှုရှိမှုနဲ့တရားစွဲဆိုခံခဲ့ရတာပါ။အမှုအလုံးအတွက်တရားရင်ဆိုင်တာမပြီးသေးပေမဲ့သူတို့အဖွဲ့ကကြောင်းသားကောင်းဆောင်အချို့ဟာအခုချိန်မှာတော့ရင်ဆိုင်ပြီးတဲ့အချို့အမှုတွေအတွက်ပြစ်ဒဏ်ကြခံနေရပါတယ်။ဒါကြောင့်အဖွဲ့သားအလုံးစုပေးပွဲကိုမတက်ရောက်နိုင်ခဲ့ပါဘူး။ဒေါင်းတို့မျိုးဆက်အဖွဲ့ကဒီစုကိုလာရောက်လက်ခံရယူသူတွေကတော့နန်လင်း၊စုရီလင်းခေါ်လင်းလင်း၊ငိုင်းညံစုခေါ်ချစ်ယုံတို့ဖြစ်ပါတယ်။လူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးတဲ့အတွက်စုရခဲ့တဲ့ရှေ့နေကြီးဦးကြည်မြင့်ကတော့ဒီဇယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သရွေ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်စံနှုန်းကတော့ကျဆင်းနေဦးမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။အဲလူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်မှုကတော့တိတ်မြင်သာထင်သာမရှိဘူး။2010မှာ2008ဖွဲ့စည်းပုံနဲ့စစ်ဆိုးကတပိုင်းအရသာတပိုင်းပြန်ရတယ်။အဲ့ဒီအချိန်မှာနည်းနည်းလေးသက်သာခွင့်ရလာတယ်။နည်းနည်းလေးတိုးတက်လာတယ်။အခုဒုံရင်းမဟုတ်တော့မှာပဲပြန်ကြနေတဲ့အနေအထားတွေ့ရတယ်။အဲ့အတွက်တော့မလို့ဆရာတို့ကဆက်လက်ပြီးတော့လူခွင့်ရေးနဲ့ပတ်သက်လို့ကြိုးပမ်းအားထုတ်နေရအောင်မယ်ဆိုတာဆရာတို့ပြောချင်ပါတယ်။ထေကမ်းမှုတွေကတော့ဖြစ်မြင်မယ်။ဘာလို့လဲဆိုလို့ရှိရင်တက်မတော်ကဒီဘက်ကတိဆောက်တဲ့လုပ်ငန်းတွေမှန်သမျှကို तू ကသဘောမတူဘူး။အဲကန့်ကွက်တယ်ဒါမျိုးတွေပေါ့။အဲအဲ့လိုဖြစ်နေတာ2008အခြေခံဥပဒေကသူ့ကိုအာဏာတဝက်ပေးထားတာပေါ့နော်။အစိုးရကလွတ်လွတ်လပ်တရားရဂိုင်းတော့လုပ်လို့မရဘူး။
ဥရောပတပတ်ကတီထောင်ခဲ့သူတွေတဲကတဦးဖြစ်တဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးဟောင်းရောဘတ်ရှူမန်ကိုအစွဲပြုချီးမြှင့်တဲ့တီးဆုအတွက်ရွေးချယ်တဲ့နေရာမှာတက်ကြွလှုပ်ရှားသူတွေသူတေတီတွေနိုင်ငံရေးသမားတွေလူမှုရေးအသင်းအဖွဲ့ကသူတွေသတင်းသမားတွေရှေ့နေတွေနဲ့ရက်ရွာခေါင်းဆောင်တွေတဲကထင်ရှားတဲ့သူတွေကိုဥရောပတမကနိုင်ငံတွေကပူးတွဲရွေးချယ်ခဲ့ကြတာဖြစ်ပါတယ်။စုချင်းမြင့်ခံရသူတဦးဖြစ်တဲ့အမျိုးသမီးနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူလွေပိုးငယ်ကတော့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအခွင့်အရေးကဆုံးရှုံးနေစေဖြစ်တယ်လို့စစ်ပွဲရဲ့တစားကန်လက်နက်အဖြစ်အသုံးချတာခံနေရပေမဲ့ဒါကိုအစိုးရဘက်ကလက်ပိုက်ကြည့်နေတယ်လို့ဝေဖန်လိုက်ပါတယ
်။သမီးကအမျိုးသမီးဖြစ်တဲ့အတွက်ကြောင့်သူ့ခန္ဓာကိုယ်ရဲ့ရုပ်ပိုင်းကိုဥပမာလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေခံစားနေရတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။သူတို့ကဒီတိုက်ပွဲမှာဟိုစစ်ပွဲရဲ့လက်နက်တစ်ခုအဖြစ်အသုံးပြုခံနေရတဲ့ဟာကိုတွေ့ရတယ်။လက်နက်တစ်ခုအဖြစ်အသုံးပြုခံနေရတဲ့ဟာကိုကျွန်တော်တို့တပ်တင်တဲ့တာရကတွေအများကြီးရှိခဲ့တယ်။ဒါပေမဲ့ယနေ့အချိန်ထိဒီဟာကိုလုံးဝတာဝန်ယူပြီးတော့မှဖြေရှင်းတဲ့ဟာမျိုးကကျွန်တော်တို့မြန်မာနိုင်ငံအစိုးရအခုချိန်ထိမလုပ်နိုင်သေးဘူးပေါ့နော်။အဲ့ဒါအရန်ဝန်နဲ့ဆရာကောင်းပါတယ်။
လူမှုအတိုင်းဝိုင်းထဲမှာအပြုတ်သဘောအပြောင်းလဲတွေကိုလုပ်တဲ့သူဒီမိုကရေစီတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးနဲ့လူခွင့်ရေးမြင့်တင်ဖို့ကိုစွန့်စွန့်တမန်လုပ်တဲ့နိုင်ငံသားတွေကိုအတိမတ်ပြုကပေးတဲ့ဒီစုကို2019ခုနှစ်ကစပြီးပေးအပ်ခဲ့တာပါ။စုရသူတွေကိုတခြားကမ္ဘာနိုင်ငံတွေကအပြောင်းလဲလိုလားတဲ့သူတွေနဲ့လက်တွဲဆောင်ရွက်နိုင်ဖို့ကိုယ့်ရဲ့တစ်ခုဖန်တီးပေးဖို့လဲရည်ရွယ်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တမန်ကြီး Christian Smith ကတော့ EU အနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအပြောင်းလဲအတွက်ဆက်လက်ထောက်ခံပံ့ပိုးတော့မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
And we stand here in full solidarity with Myanmar in your own efforts to build a union.
Democracy နဲ့လူ့ခွင့်ရေးကိုထိန်းနိုင်နိုင်ဖို့ကိုနီးကိုဟန်ကိုခွန်အားနဲ့ညီညွတ်တဲ့ပြည်ထောင်စုတစ်ခုကိုပေါ်ဆောင်နေတဲ့မြန်မာနိုင်ငံနဲ့အတူရပ်တည်သွားပါမယ်။လက်ရှိခြေအနေမှာ Democracy နဲ့လူ့ခွင့်ရေးတာဝန်ကြီးများတောင်းဆိုတာတွေကိုပြည်ပနိုင်ငံဆွတ်ဖက်တဲ့အရာလက်တစ်ခု Colonial လက်သစ်ဝါဒဆိုပြီးမြန်မာနိုင်ငံရဲ့လူမျိုးရေးချင်းချောက်မှုပေါ်မှာအထင်မှားအောင်ပုံဖြတ်ပြောနေတာတွေကိုတွေ့နေရပါတယ်။မြန်မာနိုင်ငံချုပ်ချာအာဏာကိုအားနည်းစေတဲ့ပြည်ပရန်ကာကွယ်မယ်ဆိုတဲ့မြေယာတဲ့ကြွေးကြော်တဲ့နေဟစ်ကြွေးပြီး ရန်ကုန်မြို့မှာဆန္ဒပြတာတွေတွေ့ရပါတယ်ဒါကဝမ်းနေဖို့ကောင်းပါတယ
်အခုဆိုရင်မြန်မာနိုင်ငံမှာဒီစုရသူ12ဦးရှိသွားပြီဖြစ်ပါတယ်ဒီနှစ်မှာထူးခြားတာကတော့လူတဦးချင်းမဟုတ်တဲ့အဖွဲ့လိုက်အတွက်ပထမအောင်ဆုံးစုပေးခဲ့တာဖြစ်ပါတယ်ရှင်